အမေရိကန်သမ္မတဘရက်အိုဘားမားဟာကြာသပတေးနေ့ကမြန်မာသမ္မတဦးသိန်းစိန်နဲ့တိုက်ခိုက်ခေါင်းဆောင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်တို့ကိုတူးချင်းစီတီးခြားစီခွဲပြီးတော့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့တယ်လို့ဝါရှင်တန်သမ္မတအင်ဘီရိုကပြောဆိုပါတယ်။သမ္မတဦးသိန်းစိန်ကဒီကနေ့တောက်ကြနေမှာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါဝင်စစ်တပ်ကကိုယ်စားလှယ်တွေဒေါ်အောင်ဆန်းစုကြည်အပါဝင်ထိပ်တန်းနိုင်ငံရေးပါတီကြီး6ခုကခေါင်းဆောင်နေနဲ့တိုင်းရင်းသားအဖွဲ့အစည်းတွေကခေါင်းဆောင်တွေကိုအစိုးရရုံးဆက်ရနေပြီးတော့မှတွေ့ဆုံဆွေးနွေးစကားပြောဖို့စီစဉ်ထားပါတယ်။မစ္စတာအိုဘားမားဟာသမ္မတတဦးအနေနဲ့မြန်မာနိုင်ငံကိုဒုတိယအကြိမ်ဖြစ်ရှေ့လာမှာတွားရောက်ဖို့စီစဉ်ထားပါတယ်။ဒီခီးစဉ်အတွင်းမှာအရှိတောင်အရှထိပ်သီးအစည်းအဝေးနဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးတွေကိုတက်ရောက်မှာလည်းဖြစ်ပါတယ်။သမ္မတအိုဘားမားကဦးသိန်းစိန်အစိုးရရဲ့ငြိမ်းချမ်းရေးအတွက်လှုပ်ဆောင်မှုတွေကိုကြိုးဆိုကြောင်းပြောကြားခဲ့တာပါ။ဒါအပြင်လာမယ့်2015ရွေးကောက်ပွဲကျင်းပရမှာနိုင်ငံတကာကအတိအမှတ်ပြုလက်ခံတဲ့လှုပ်ဆောင်မှုဖြစ်ဖို့လိုအပ်ကြောင်းနဲ့မြန်မာအစိုးရဘက်ကရေးဆွဲထားတဲ့ရခိုင် action plan ကိုပြန်လည်သုံးသပ်ဖို့အပါအဝင်ရခိုင်ပြည်နယ်အတွင်းလူခွင့်ရေးဆိုင်ရာကိစ္စရပ်တွေတိုးမြင့်ဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းသမ္မတဦးသိန်းစိန်ကိုပြောကြားခဲ့တယ်လို့အင်ဗျူရိုကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုချိန်ဟာမြန်မာနိုင်ငံအတွင်းမှာလူခွင့်ရေးဖောက်ပြက်မှုတွေသတင်းသမားတွေကိုအကျဉ်းချမှုစစ်တပ်ကလူမျိုးစုတိုင်းရင်းသားတွေပြည်ပခန့်ဖြစ်နေတဲ့ဒေသတွေမှာဖမ်းဆီးနေမှုနိုင်ငံမဲ့ဖြစ်နေတဲ့ရိုဟင်ဂျာတွေကိုဖိနှိပ်နှိမ်မှုစတာတွေကြောင့်အမေရိကန်ပြည်ထောင်စုကစိုးရိမ်မှုတွေတိုးများလာတဲ့အချိန်လေးဖြစ်တယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။ဒီကနေ့ကျင်းပမယ့်အစည်းအဝေးဟာဆိုရင်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါ်အောင်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ကြားမှာပထမဦးဆုံးချိန်တွေ့ဆုံမှုလည်းဖြစ်လိမ့်မယ်လို့ဆိုပါတယ်ခင်ဗျာ။